င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆင်းရဲကံတာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာ
ကြောင်လေးကိုကျမခိုင်နေကျမပင်စီရောကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်ဇပလင်ရဲ့ဆေးဘက်ဝင်တဲ့အစိပ်ပိုင်းတွေကတော့ဇပလင်အပင်ရဲ့အရွက်နဲ့အမြစ်တွေပဲဖြစ်ပါတယ်ရှင်သောတာရှင်တို့ကိုဇပလင်စင်းကြီးပုံစံပုံနဲ့ဆေးတာပုံစင်းညိုလေးကိုဆက်လက်ဖော်ပြပေးချင်ပါတယ်ရှင်ဇပလင်အရွက်သို့မဟုတ်ဇပလင်အမြစ်မဟုတ်လက်ပဲရည်စုံတစ်စုံကိုတောက်ရီခွက်တစ်ခွက်နဲ့ရောပြီးစိမ့်လိုက်ရင်ဇပလင်စင်းကြီးကိုရရှိပါတယ်ရှင်
စပလင်စီရီကိုတောက်ရီခွက်နဲ့တစ်ခါတောက်ရင်တစ်ခွက်တစ်နေ့မှာ3ချီတောက်ပြီမြင်ဆိုရင်အစာကြည်စီပြီးလေလေစီပါတယ်
။သောတာရှင်များရှင်စပလင်စီရီကိုတောက်ပြီးချင်းဖြင့်တန်ကောင်တုတ်ကောင်တွေကိုလည်းသိစေနိုင်ပါတယ်။အေးအေးမြေဝေဒနာခံစားရသူတွေတောက်သုံးပြီးမြင်ဆိုရင်အေးအေးမြေဝေဒနာတက်တာစီသလိုတလိပ်ကိုလည်းပျော်စီပါတယ်ရှင်
။ခလေးတွေအတွက်ဆေးတောက်ပုံဆေးညွန့်လေးကတော့လူကြီးဆေးညွန့်တစ်ဝက်ပဲဖြစ်ပါတယ်ရှင်။သောတာရှင်များရှင်ကျမပင်စီနဲ့
ကျမခိုင်တို့က
စပလင်ရဲ့စီဇွန်ထပ်ပုံအကြောင်းလေးကိုတင်ဆက်ပေးခဲ့တယ်လို့
နောက်လာမယ့်အချိန်မှာဘလို့ဆေးဘက်ဝင်အပင်တွေရဲ့အကြောင်းကိုတင်ဆက်ပေးအောင်မလဲဆိုတာကိုသိရလျောက်စောင့်မျှော်နှားဆင်အားပေးကြပါအောင်လားရှင်
။ဘောဓရှင်တို့လည်းအနာရောဂါပြည့်အပေါင်းမှာကင်းဝေးနိုင်ကြပါစေရှင်။ကျေးဇူးတင်ပါတယ်ရှင်။
ဆူအလင်းပေးမယ်လောကသားတွေအတွက်ကိုရောအတွက်တို့နှလုံးသားတွေပေးအပ်လိုက်ပြီကွယ်ရှေးဦးမြတ်တာလေးရမျောနေအောင်စင်သာထိန်သိမ်းဆောင်ရှောင်းနေမယ်နှုတ်ဘတရားကိုသူမိထားလို့ရလောင်စာတွေပေးမယ်ဝိညာဉ်များအတွက်ဆက်ကမဲ့တဲ့ငောင်းပြန်ဝေးမယ်ဘူလောင်ပြင်းပြတဲ့စိတ်တွေနှလုံးသားထဲမှာမြဲဝိညာဉ်တော်မြေ She living just on when you know pia woman is in it. Pia yin da ji ma jong hu sin jin le yin ne. Tara pia shi de ya ko de ta
ku lo ke. Tata shi ma shi. Pia de na ro ko taik ka ro ya da ma sia u ti mong san ma.ဟောကြားဝင်လာပြီမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာနေ့တည်လေးဖြစ်ပါစေ။ယခုလိုမင်္ဂလာရှိတဲ့ဖခင်ကောင်းကြီးပေးတဲ့နေ့ရက်တိုင်းပါတို့ရှင်။ကျွန်တော်အားလုံးကတကယ်ပဲဖခင်ရဲ့ကျေးဇူးတော်ကြီးမားလာပါတယ်။ဒါကြောင့်ကောင်းမြတ်တုံမှုတဲ့ဖခင်ရဲ့ကျေးဇူးတော်ကိုဒီနေ့ဒီမှာရှိတဲ့ချစ်တော်မိတ်ဆွေများအားလုံးကလုံးဝမချီးမွမ်းပဲမနေနိုင်လောက်အောင်ကျွန်တော်အားလုံးကစိတ်ရောကိုယ်ပါရွှင်လန်းဝမ်းမြောက်စွာနဲ့ဘုရားရဲ့ကိုယ်တော်နာမတော်ကိုချီးမွမ်းခြင်းအမှုပြုပြီးတော့ကျွန်တော်ရှေ့ဆက်ကြရအောင်။ဒါကြောင့်ဒီနေ့ချစ်တော်မိတ်ဆွေတို့ကိုအဓိကပေးသွားခြင်းတဲ့သတင်းစကားကတော့ချီးမွမ်းခြင်းအမှုအမြဲပြုပါနော်။ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဘုရားသခင်ကဘလောက်ကောင်းမြတ်တယ်လဲ။ကိုတော်ရဲ့ပို့ဆောင်ခဲ့တဲ့ကောင်းချီးမင်္ဂလာကျွန်တော်ဘုံမှာဘလောက်ပြည့်စုံတယ်လဲ။နာယီမိနစ်စကတ်မပြတ်ဖဲနဲ့နေရာတိုင်းအချိန်တိုင်းမိနစ်တိုင်းနာယီတိုင်းစသည့်အပြင်ကျွန်တော်တို့အားလုံးကိုဘုရားသခင်ကဒေတန္တရမရွေးဘဲနဲ့ဘုရားကပို့ဆောင်ခဲ့တဲ့အခါမှာအဲ့ဒီပို့ဆောင်ကောင်းချီးတွေကိုခံစားနေရတာဘာလို့လဲဒီနေ့ချက်တော်မိတ်ဆွေမိတ်ဆွေကိုယ်တိုင်ဖြစ်တယ်ကျွန်တော်ကိုယ်တိုင်ဖြစ်နေတဲ့အခါမှာအဲ့ဒီကိုယ်ကိုယ်တိုင်ကခံစားနေရတဲ့ဒီကောင်းချီးတွေကိုဒီနေ့ကျွန်တော်အားလုံးကပြေဝါဆုံးလင်းစွာရရှိခဲ့တယ်အဲ့ဒီရရှိခဲ့တဲ့ကောင်းချီးတွေကိုဒီနေ့လုံးဝလုံးဝချီးမွမ်းခြင်းအမှုကိုပြုပြီးတော့ကျွန်တော်ဖခင်ရဲ့ကိုယ်တော်နာမတော်ကိုအားရဖရချီးမွမ်းကြရအောင်။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ချီးမွမ်းခြင်းအမှုအမြဲပြုပါ။သင်မိသားစုဖခင်ကိုယ်တော်ကိုချီးမွမ်းပါ။သင်ရဲ့တကူရီတကာရဖခင်ကိုယ်တော်ကိုချီးမွမ်းပါ။သင်ရဲ့အသင်းတော်ဖခင်ရဲ့ကိုယ်တော်ကိုချီးမွမ်းပါ။ဒီနေ့ကျွန်တော်အားလုံးကမိသားစုပဲဖြစ်ဖြစ်တယောက်တည်းပဲဒီပဲဖြစ်ဖြစ်တငယ်ချင်းပေါင်းသင်းတဲ့ပဲဖြစ်ဖြစ်ဒါပြမကပဲနဲ့ဗမလဲ။မိသားစုဒီအသင်းတော်မိသားစုပဲဖြစ်ဖြစ်ဘာလို့ကြရမလဲဖခါကဒီလောက်ကောင်းမြတ်စာကောင်းမြတ်တဲ့စုခြေစုတွေကိုကျွန်တော်တို့နေ့စဉ်တိုင်းပေးနေတဲ့ခါမှာအဲ့ဒီစုခြေစုတွေကိုဘယ်သူစံစားရတယ်လဲကျွန်တော်တို့အသင်းတော်ခံစားရတယ်ကျွန်တော်တို့မိသားစုခံစားနေရတယ်ကျွန်တော်တယောက်တစ်တကူရတစ်ခါရခံစားနေရတယ်ကျွန်တော်မိတ်ဆွေပေါင်းအသင်းတွေခံစားနေရတယ်အဲ့ဒီခံစားရတဲ့ကောင်းချီးတွေအားလုံးကိုကျွန်တော်ကဘယ်လဲဖခါရှင်ဒီကပေးတဲ့ကောင်းချီးတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတို့ရှင်အဲ့ဒီဖခါရှင်ကိုပဲယနေ့ချီးမွမ်းခြင်းအမှုပြုပြီးတော့ဖခါကိုမွေ့လျော်ကြရအောင်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာမှာလို့ရှင်နန်းနေရန်ဝတ်ညာဦးရန်ဝတ်လုံးဝမပြတ်ပါနဲ့ဖခါရဲ့ဂုဏ်တော်ချီးမွမ်းခြင်းဝိပုကုတ်ွယ်ခြင်းတွေမှာလည်းပဲလုံးဝမပြတ်ဘဲနဲ့ဘာလို့ကြမလဲဗိမာန်တော်မှာသွားပြီးတော့ကျွန်တော်ဖခါနဲ့တူချိန်ဝတ်ကြမယ်ဖခါကိုကျွန်တော်ဆုတောင်းကြမယ်ဖခါကိုဂုဏ်တော်ကိုချီးမွမ်းကြမယ်အတူတကွနော်တယောက်ထဲမှာလည်းရှိတဲ့ခါမှာလည်းပဲချီးမွမ်းလိုက်ပါသိမိသားစုလည်းပဲနန်းနေရန်ညာဦးရန်စသည့်အဖြစ်မပြတ်ကျွန်တော်ဘာလို့ရမလဲဖခင်ကိုချီးမွမ်းပါဒီနေ့ကျွန်တော်ရဲ့အသက်တာကားလို့ရှင်ဤကဲ့သို့နှစ်သိမ့်ပါကျွန်တော်ဘာလို့ကြမလဲဖခင်ကိုကျွန်တော်တို့မိသားစုမှာဖိတ်ခေါ်ပါเนาะကျွန်တော်တို့မိသားစုမှာအမျက်ဖိတ်ခေါ်ပါအမျက်ဖိတ်ခေါ်ရင်အမျက်လာမှန်ကဘာတူလဲဖခင်ပဲရှိတယ်เนาะဒါကြောင့်ဖခင်ကိုအမျက်ဖိတ်ခေါ်ပြီးတော့ဖခင နဲ့တူသွားမယ်ဆိုရင်တော့တကယ်ပဲဖခင်ပေးတဲ့ကောင်းချီးမင်္ဂလာနေ့ရက်တစ်တိုင်းကျွန်တော်အားလုံးပျော်ရွှင်နေမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေပေါင်းတို့စာလံကျမ်းခန်း150အငယ်6မှာဆိုရှင်အသက်ရှိသောသူအပေါင်းတို့သည်ထာဝရဘုရားကိုချီးမွမ်းကြစေတဲ့။နော်။ဒီနေ့ကျွန်တော်ဟိုနေဟောင်းတို့က2020နှစ်မှာနေဟောင်းတို့ကဘာဖြစ်လဲ။ကျွန်တော်ကိုဗစ်ကြောင့်လူတွေသေကြတယ်။အခြားသောယောဂဗျာဒိတ်ကြောင့်လူတွေသေကြတယ်။အခြားသောဒီအသက်ရွယ်ကြီးရင်လာတဲ့အတွက်ကြောင့်ဒါအိုလို့နော်ဒီမိမိရဲ့အသက်တာမှာဆိုရှင်မဲ့ချွေချွေလို့သေသွားကြတဲ့လူရှိတယ်။ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ပုံစံအမျိုးမျိုးနဲ့လူတွေကဆိုရှင်လောကကြီးကိုခွဲခွာသွားကြတယ်နှုတ်ဆက်သွားကြတယ်သေသွားကြပြီ။သို့ပေမဲ့အဲ့ဒီထဲမှာသင်ကဆိုရှင်ယနေ့မပါဝင်ဘဲနဲ့ဒီနေ့သင်ရပါဆိုရှင်အသက်ရှိထင်ရှားရှိနေတယ်နော်။အဲ့ဒီအသက်ရှိထင်ရှားရှိနေရခြင်းရဲ့အကျိုးကျေးဇူးကဘယ်ကလာလဲ။ဖျားစီကနေမှလာတာဖြစ်တယ်။ဖရားသခင်တင့်ကိုယနေ့ထိအသက်ရှင်ခွင့်ပေးထားတယ်။ယနေ့ထိတင့်ကိုကောင်းမွန်စွာခန္ဓာကိုယ်ကျန်းမာခြင်းခွင့်ပေးထားတယ်။သွာလာခြင်းခွင့်ရတယ်။ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ပြောဆိုဆက်ဆံခြင်းခွင့်ရတယ်။အားလုံးကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဘလောက်ဝမ်းမြောက်စရာကောင်းတယ်လေ။အဲ့ဒီစုဂျေစုကယနေ့တမှုထိုးချပြီးတော့ဖရားပေးထားတာဖြစ်တယ်။အဲ့ဒီဖရားပေးတဲ့စုဂျေစုကိုယနေ့ချစ်တော်မိတ်ဆွေကျွန်တော်တို့တယောက်စီနေနဲ့ဘာလို့ရမလဲ။
အဲ့ဒီဖျားသခင်ရဲ့ကျေးဇူးတော်ကိုကျွန်တော်ချီးမွမ်းကြရမယ်။ကျွန်တော်တို့ကလည်းအသက်ရှိထင်ရှားရှိတဲ့အတွက်ကြောင့်ဖျားကုန်တော်ကိုချီးမွမ်းရမှာဖြစ်တယ်။သင်သွားတဲ့သူကဖျားကုန်တော်ကိုချီးမွမ်းကြပါတယ်လို့ပြောရင်သင်သွားတဲ့လူကချီးမွမ်းလို့မရတော့ဘူး။ဒါကြောင့်ဒီနေ့ချစ်တော်မိတ်ဆွေသင်ရဲ့အသက်ရှိတဲ့အသက်ရှူလို့ရတဲ့ချိန်တိုင်းမှာဖျားကိုချီးမွမ်းပါ။သင်ရဲ့နှလုံးရပ်သွားတဲ့ဒီနေ့သင်အသက်ရှူရတဲ့ဒီနေ့ဟာဖျားကုန်တော်ကိုဘယ်လုံးမှချီးမွမ်းလို့မရတော့ဘူး။သင်ရဲ့အကြံစီအားလုံးလည်းပြတ်သွားပြီ။သင်လှုပ်ချင်တဲ့အရာတွေအားလုံးဘာမှလှုပ်လို့မရတော့ဘူး။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာမှာတို့ရှင်ဘုရားသခင်ရဲ့ရှေ့တော်မှောက်မှာကျွန်တော်တို့ရဲ့တွေးသည်မြ၊ကြံသည်မြ၊ဆောင်ရွက်သည်မြအောင်နိုင်ဖို့ရန်အတွက်ဘုရားကနေ့ရက်စဉ်တိုင်းကောင်းချီးတင်တဲ့ကျွန်တော်ကိုအမြဲတမ်းစီမံပေးတဲ့အဲ့ဒီဘုရားရဲ့ဂုဏ်တော်နာမတော်ကိုဒီနေ့ဘာလို့ရမလဲ။ချီးမွမ်းရမယ်။ဒါကြောင့်တမန်ကျမ်းသာပါပဲ။အသက်ရှိသောသူအပေါင်းတို့တဲ့။ကျွန်တော်လည်းပါတယ်၊မိတ်ဆွေလည်းပါတယ်၊မိတ်ဆွေရဲ့မိသားစုလည်းပါတယ်၊သားသမီးတွေလည်းပါတယ်၊ငယ်သည်ဖြစ်စေ၊ကြီးသည်ဖြစ်စေအားလုံးကဘာဖြစ်မလဲ။အသက်ရှိထင်ရှားရှိနေတယ်ဆိုရင်တော့ဒီနေ့ဒီချိန်ခါမှာကျွန်တော်ဘာလို့ရမလဲဖခင်ရဲ့ဂုဏ်တော်ကိုထာဝရဘုရားကိုဘာလို့ရမလဲချီးမွမ်းကြပါထာဝရဘုရားကိုမျက်မှောက်ပြုပါထာဝရဘုရားကိုကိုးကွယ်ပါထာဝရဘုရားကိုယုံကြည်ပါဆုတောင်းပါစိတ်ကပ်ပါချစ်တော်မိတ်ဆွေပေါင်းတို့ဒါဟာကျွန်တော်တို့အတွက်လုံးဝလုံးဝအရေးကြီးတဲ့အချက်ဖြစ်တယ်အသက်ရှိခြင်းစဉ်ချိန်ခါမှာကျွန်တော်တို့ဘုရားကိုမျက်မှောက်ပြုနိုင်တာဖြစ်တယ်အဲ့တော့ကြောင့်ကျွန်တော်ရဲ့အသက်တာကဘုရားကိုဥထိတ်ထားဖို့ဘယ်တော့မှမမေ့ဖို့ရန်အတွက်အရေးကြီးပါတယ်ဒါကြောင့်စာလကျမ်းခန်းကြီးတဲ့18အငယ်28မှာဆိုရှင်လည်းပဲကိုတော်ဒီကျွန်ုပ်ဤဖျားဖြစ်တော်မူ၍ကိုတော်ကိုချီးမွမ်းပါမည်ဒီနေ့ကျွန်တော်ဘာပြောရမလဲဆိုတော့ကိုတော်ဖျားဟာကျွန်ုပ်ရဲ့ဖျားကျွန်ုပ်ကိုဖန်ဆင်းတဲ့ဖျားကျွန်ုပ်ကိုကယ်တင်ခဲ့တဲ့ဖျားကျွန်ုပ်ကိုယနေ့ထိတိုင်အောင်သက်ရှင်ခွင့်ပေးတဲ့ဖျားကျွန်ုပ်ကိုဒီနေ့ဒီလောကရဲ့အလဲမှာလုံးဝမနဲ့ယက်တည်နိုင်အောင်ယခုလိုနှစ်သက်တိုင်အောင်လဲကိုတော်ဖျားပို့ဆောင်ခဲ့တဲ့ဖျားအဲ့ဒီဖခင်ကကျွန်ုပ်ဖခင်ဖြစ်တယ်ဆိုတာကိုဒီနေ့မပြောရမလဲချစ်တော်မိတ်ဆွေသင်ကိုယ်တိုင်ကတကယ်ပဲစိတ်လိုက်မှန်ပါဘာလို့ရမလဲဖခင်ကိုချီးမွမ်းကြဖို့ရန်အတွက်အရန်ရည်ကြီးပါတယ်ဒါဒီနေ့ဆာလံဆရာကဘာပြောလဲကိုတော်ဒီကျွန်ုပ်ဤဖခင်ဖြစ်တော်မူ၍ကိုတော်ကိုချီးမွမ်းပါမည်ဒီစကားသင်ပြောနိုင်ပြီလားနော်ကိုတော်ဖခင်ကကျွန်ုပ်ရဲ့ဖခင်ဖြစ်တယ်ဒါကြောင့်ကိုတော်ဖခင်ရဲ့ဂုဏ်တော်ကိုကျွန်တော်ကတို့ရှင်လုံးဝချီးမွမ်းဖို့ရန်အတွက်လုံးဝမနှောင့်နှေးဘူးတကယ်ချီးမွမ်းပါမယ်ဆိုတာကိုဘယ်နှစ်ယောက်ကတန်တိတ်တန်ချပြီးတော့ဒီနေ့ကျွန်တော်ရဲ့ဖျားပေးတဲ့နှစ်သစ်မှာကျွန်တော်ရဲ့အသက်တာကိုတိဆောက်ကြမလဲချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဆာလံဆရာကဘာပြောလဲဆိုတော့ဆာလံကျမ်းခန်း84အပိုင်ငယ်9မှာလည်းပဲကိုတော်ကိုအားပြုတော်သူသည်မင်္ဂလာရှိတယ်ဒါကြောင့်ကိုတော်ဖျားသခင်ကိုချီးမွမ်းတဲ့သူကိုတော်ဖျားကိုကိုးကွယ်တဲ့သူကမင်္ဂလာရှိတယ်တဲ့ဒီလောကရဲ့အလဲမှာသင်ကမင်္ဂလာအရှိဆုံးသူတယောက်မဖြစ်ချင်ဘူးလားဒီလောကရဲ့လဲမှာသင်မိသားစုကမင်္ဂလာရှိဆုံးမိသားစုမဖြစ်ချင်ဘူးလားဒီလောကရဲ့လဲမှာဆိုရှင်သင်ရဲ့အသင်းတော်သင်ရဲ့ကိုယ်ခွေတဲ့ဘာသာတရားဟာမင်္ဂလာရှိတဲ့ဘာသာတရားအသင်းတော်ကြီးမဖြစ်ချင်ဘူးလားဒီနေ့ချက်တော်မိတ်ဆွေကျွန်တော်တို့ဆန္ဒကအရေးကြီးတယ်နော်ဆန္ဒရှိရင်ကျွန်တော်ရဲ့အသက်တာကဆိုရှင်နောက်ကနေမှလိုက်လာမှဖြစ်တယ်။သင်ဆန္ဒမရှိသေး၍ကာလပတ်လုံးကတော့သင်ရဲ့ဆန္ဒကိုလုံးဝဖြစ်စည်းနိုင်မှာမဟုတ်ဘူး။ဒါဒီနေ့ကျွန်တို့ရဲ့အသက်တာကဆန္ဒလေးတစ်ခုတည်းရှိလိုက်ပါ။ဘလို့ဆန္ဒရှိရမလဲ။ကိုတော်ဖျားကိုကျွန်တို့ကတော့ရှင်လုံးဝကိုးကွယ်မယ်။ကိုတော်ကိုအားပြုမဲ့သူဖြစ်တယ်။ကိုတော်ကိုကိုးကွယ်မယ်စိတ်ကပ်မယ်သူကျွန်တော်ဖြစ်ပါတယ်။ကျွန်တော်မိသားစုဖြစ်ပါတယ်။ကျွန်တော်ရဲ့အသင်းတော်ဖြစ်ပါတယ်ဆိုတာကိုဒီနေ့ကျွန်တို့ရလောကရဲ့လဲမှာဝင်းဝင်းထွားထွားနဲ့ကိုတော်ရဲ့ရှေ့တော်မှာပါဝင့်ခံပြီးတော့တကယ်ပဲကိုတော်ဖျားကိုကျွန်တော်ကတို့ရှင်အားကိုးဖို့ရန်အတွက်အရေးကြီးပါတယ်။ဒါကြောင့်ကိုတော်ဖျားနဲ့သူရှောက်လန်းတဲ့သူကမင်္ဂလာရှိတဲ့သူတွေဖြစ်တယ်။ဘယ်တော့မှကျွန်တော်ပေါ်ကကျွန်တော်တို့ရဲ့ပတ်ဝန်းကျင်ကျွန်တော်ရဲ့အတိုင်းဝိုင်းထဲမှာအမင်္ဂလာဘယ်တော့မှစီးကပ်လာမှာမဟုတ်ဘူး။မကောင်းတဲ့လက်လာပါတွေဘယ်တော့မှကျွန်တော်တို့ဒီမှာစီးဝင်လာမှာမဟုတ်ဘူး။မကောင်းတဲ့ဒိဋ္ဌာယုံတွေကျွန်တော်ပေါ်မှာဆိုရှင်ဘယ်လို့မှလာပြီးတော့နောက်ဆက်နောက်ဆက်စောကားမောကားပြုတ်နိုင်မှာမဟုတ်ဘူး။ဘာကြောင့်လဲကိုယ်တော်ဖျားကိုကိုးကွယ်တဲ့စိတ်ကတဲ့သူတွေကမင်္ဂလာရှိတဲ့သူတွေဖြစ်တယ်။ဒါကြောင့်မင်္ဂလာရှိတဲ့သူတွေကတော့ရှင်မိသားစုအားဖြင့်လည်းပဲကျွန်တော်ကတော့ရှင်ဖျားရဲ့ဘုန်းတော်ကိုထင်ရှားပြီးတော့မင်္ဂလာရှိလာမယ်။ကျွန်တော်တင်းတော်လည်းမင်္ဂလာရှိလာမယ်။ကျွန်တော်တို့တကူရတကာရကလည်းပဲမင်္ဂလာရှိတဲ့ဆိုရင်ဒီနေ့လောကရဲ့လယ်မှာကျွန်တော်ရဲ့အသက်တာကဘလောက်ထိဖျားသခင်ရဲ့ကောင်းမြတ်ခြင်းကိုလူပုံလယ်မှာဖော်ထုတ်ပြသနိုင်မလဲ။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့အားပေးခြင်းနဲ့နေ့သိမင်္ဂလာမြတ်မှာချီးမွမ်းခြင်းအမှုအမြဲပြုပါ။နော်ဖခင်သခင်ကိုကျွန်တော်နေ့ရက်စဉ်တိုင်းချီးမွမ်းကြမယ်။မိသားစုဘ ဘယ်တော့မှချီးမွမ်းခြင်းအမှုပြုဖို့ရန်တမမေ့ပါနဲ့သင်ရဲ့သေးတော်ဘုရားသခင်ကိုချီးမွမ်းကိုးကွယ်ခြင်းအမှုမှာကျွန်တော်ရဲ့အသင်းတော်ရဲ့ဝိပုကိုးကွယ်ပွဲကိုးကွယ်ပွဲတိုင်းမှာငါမပိုင်မဖြစ်ဘူးငါသွားမှဖြစ်မယ်ငါလို့အားလုံးပေါင်းစည်းပြီးတော့ဘုရားရဲ့ကုန်းတော်ကိုချီးမွမ်းကြမယ်ဒီနေ့ကျွန်တော်ရတပတ်ရဲ့အလဲဆူတောင်းစီဝေညမှာပဲဖြစ်ဖြစ်ဘုရားသခင်ရဲ့ဥပတော်နေ့အကျိုးတောက်တာနေ့ညမှာပဲဖြစ်ဖြစ်ဥပုံနေ့အချိန်ခါပဲဖြစ်ဖြစ်ဘာလို့မလဲတတိုင်းတဝိုင်းနဲ့ကျွန်တော်အားလုံးကဟိုတုန်းကမလုတ်ခဲမိတဲ့အရာတွေကိုဒီနေ့ကျွန်တော်အားလုံးကတစုတစည်းပေါင်းစည်းပြီးတော့တစုတစည်းတဲ့ကျွန်တော်အားလုံးကစုပေါင်းညီညာအောင်ချောင်းပြဆိုဆိုလိုပဲဖခင်ကိုကျွန်တော်စုပေါင်းပြီးတော့ကိုးကွယ်ချီးမွမ်းကြမယ်ဆိုရင်ဒီနေ့ကျွန်တော်ရဲ့အသက်တာကဘလောက်ဝမ်းမြောက်ပျော်ရွှင်စရာကောင်းမလဲချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့တဲ့မှာကျွန်တော်တမှုထူးခြားပြီးတော့ဖခင်သခင်ကိုချီးမွမ်းခြင်းအမှုပြုပြီးတော့ကျွန်တော်ရဲ့အသက်တာကိုရှင်သန်ကြည့်လိုက်ပါသင်မိသားစုလုံးဝမင်္ဂလာရှိမယ်သင်တယောက်တည်းလောကရဲ့အလယ်မှာသင်မင်္ဂလာရှိမယ်သင်ရဲ့တိုင်းဝိုင်းဘာပြောစရာမှမရှိအောင်မင်္ဂလာပေါင်းနေပြေဝဆုံနေနေမယ်။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာစာလံဆရာကျွန်တော်ကိုပြောတယ်လို့ပဲအသက်ရှိတော်သူပေါင်းထာဝရဖျားကိုချီးမွမ်းပါ။ကျွန်တော်အသက်ရှိတယ်။ယခုအသက်ရှိထင်ရှားကျွန်တော်ရှိနေတဲ့ချိန်ခါမှာဖျားကုံတော်ကိုချီးမွမ်းပါ။ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာကိုတော်ဖျားသည်အကျွန်ုပ်ဖျားဖြစ်တော်မူ၍ကိုတော်ကိုချီးမွမ်းပါမည်။ဒီနေ့ကျွန်တော်ရွတ်ဆိုကြရအောင်။ဒါကြောင့်ဒီနေ့ကျွန်တော်အတ္တီလိုကိုတော်ဖျားကိုအားပြုတော်သူတွေကိုတော်ဖျားကိုချီးမွမ်းတဲ့သူတွေအားလုံးကမင်္ဂလာရှိတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်အားလုံးကဆိုရှင်နှစ်သစ်မင်္ဂလာမှာမင်္ဂလာရှိတဲ့သူတွေအနေနဲ့ရှစ်ဆက်ပြီးတော့ရှောင်လန်းနိုင်ဖို့ရန်အတွက်ကိုတော်ဖျားသည်ကျွန်ုပ်ဖျားဆိုပြီးတော့ကိုတော်ဖျားကိုအမြဲချီးမွမ်းခြင်းမှုပြုပြီးတော့အသက်ရှင်နိုင်ကြတဲ့ဓမ္မမိတ်ဆွေများအသီးသီးချစ်တော်ညီကောင်မောင်နှမများအသီးသီးဖြစ်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချီးမွမ်းခြင်းအမှုအမြဲပြုခြင်းအပြင်ဖျားထံကလာတဲ့ဆုကျေးဇူးကောင်းခြင်းမင်္ဂလာမြောက်များစွာဆောက်ခံစားရပြီးတော့အမြဲပျော်ရွှင်ဝမ်းမြောက်နိုင်ပါစေကြောင်းဆုတောင်းဆန္ဒပြုနဲ့ဒီကုန်းချုပ်လိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖျားကောင်းခြင်းချပေးပါစေခေတ္တကနာဆုတောင်းကြပါစို့အထက်ကောင်းငယ်ဘုံ၌တရှိမတော်ထာဝရရှင်ဖဖျားဒါမျိုးတို့ဒီကိုရှင်ပြပေးတဲ့နေ့ရက်နှစ်သစ်မင်္ဂလာမြတ်တွေနေ့တိုင်းခံစားနေရတဲ့ခါမှာဒီနေ့ကိုရှင်ပြသည်ကျွန်ုပ်ဖျားဖြစ်ကြောင်းကိုဒါမျိုးတို့ဒီဝေခံပြီးတကားလအမြဲတမ်းကိုရှင်ပြရဲ့ပို့ဆောင်ကောင်းချီးပေးမှုတွေကိုချီးမွမ်းခြင်းမှုအမြဲပြုခြင်းအပြင်စိတ်ရည်ချမ်းသာကိုယ်ရည်ချမ်းသာခြင်းဖျားဖျားနဲ့ကောင်းတဲ့လက်လာပါများပြေဝဆုံနေပြီးတော့ကိုရှင်ပြရဲ့ရှစ်တော်မောင်းမှာမင်္ဂလာရှိတဲ့သားသမီးများဖြစ်စေတော်မူပါအရောက်စီတိုင်းလည်းပဲမင်္ဂလာရှိတဲ့လောကရဲ့လည်းမှာမင်္ဂလာရှိခြင်းကိုရရှင်ပြရဲ့ကောင်းငေတမန်များရှေ့မှောက်မှာမင်္ဂလာရှိခြင်းရှိတဲ့သားသမီးများဖြစ်ဖို့ရန်တွေယနေ့သားမီးပေါင်းတို့ဒီကိုရရှင်ပြကိုမျက်မှောက်ပြုပြီးတော့ကိုရကိုအားပြုပြီးတော့အသက်ရှင်ခြင်းအပြင်ကိုရရှင်ပြရဲ့ကိုတော်နာမတော်ကိုအမြဲချီးမွမ်းနိုင်ကြကုန်သောမိသားစုများအသင်းသူတင်သားများအသင်းတော်များတိုင်းမြကပြည်နဲ့တကွေတကာရတယောက်စီတိုင်းဖြစ်ဖို့ရန်တွေအရောက်စီတိုင်းပေါ်မှာဆက်လက်ပြီးတော့ကိုရှင်ပြဝိညာဉ်တော်အပြင်ပံ့ပိုးပေးပြီးတော့ကောင်းချီးပေးတော်မူမိကြောင်းမြတ်မောတော်ယေရှုရဲ့နာမတော်ကိုမြည်ပြီးဆုတောင်းပါတယ်ဖဖျာအာမင
်မျောလင်းခြင်းအတံမြမပိုင်းအစီအစဉ်ကိုဆက်လက်အတန်လွတ်နေပါတယ်ခင်ဗျာတောရရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျောလင့်ချင်းအသံမြန်မာပိုင်းအစီအစဉ်ကိုမျောလင့်ဆောင်စားနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ကွယ်တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြေလေးကတော့တမန်ကျမ်းစာပုံပြေတစ်ခုဖြစ်တဲ့ယေရှုပြန်လာမှာတည်သလားဆိုတဲ့ပုံပြေလေးပေါ့ကွယ်တူလေးတူမလေးတို့ရေယေရှုဆိုတဲ့ပုဂ္ဂိုလ်ကြီးတူမှာတပည့်တော်12ယောက်ရှိတဲ့ကွယ်ဒါပေမဲ့ယေရှုရဲ့ဩဝါဒစကားတချို့ကိုသူ့ရဲ့တပည့်တွေကနားမလည်တဲ့အကြောင်းတွေရှိတယ်ကွယ်ယေရှုရဲ့သွန်သင်ချက်တွေကိုတနေ့လုံးသူတို့နားထောင်နေကြတယ်ဖာရိရှဲနဲ့ဇဒုကဲတို့ဟာယေရှုဖြစ်စေလိုတဲ့ခေါင်းဆောင်တွေဖြစ်မလာတာကိုပြောတာလဲကြားကြရတယ်ယေရှုရဲ့သွန်သင်ချက်တွေကိုကြားရတဲ့လူတွေအံ့ဩနေကြတာပေါ့ဒါပေမဲ့သခင်ယေရှုကားတိုင်ထက်မှာအသွေးသွန်းပြီးတဲ့နောက်ပိုင်းမှာတပည့်တော်တွေကသူတို့ကြားသိရတဲ့ယေရှုအကြောင်းကိုဟောပြောလာတဲ့အခါလူတွေကယုံကြည်ကြတယ်။ဒါပေမဲ့ဖာရိရှဲနဲ့ဇဒုကဲတို့ဟာတိတ်ဆိတ်နေကြတဲ့ကွယ်။ဒူလေးဒူမလေးတို့ရေဖာရိရှဲဆိုတာကအထက်တန်းလွာလူတန်းစားကျမ်းတပ်ပုဂ္ဂိုလ်တွေပေါ့။ယေရှုရှင်ရှင်ပြန်ထမြောက်တာကိုယုံကြည်တဲ့လူတွေဖြစ်တယ်။ ဇဒုကဲဆိုတာကယေရှုထမြောက်တာကိုမယုံတဲ့လူတွေဖြစ်တာပေါ့ကွယ်။သူတို့တွေကယေရှုရဲ့တမန်တရားကိုသိကြတယ်ကွယ်။နောက်ပြီးယေရှုဟာတရားစရက်မှာတရားနာပရိသတ်ကိုကြည့်နေတဲ့အခါလူတွေကိုဘယ်လောက်ချစ်ခင်ကျင်နာကြောင်းသူတို့သိကြတယ်။သခင်ယေရှုဟာလူသားတွေကိုအင်မတန်မှချစ်ပါတယ်။ဘယ်ထိချစ်လဲဆိုရင်ကျမကြီးဟာမိမိရဲ့ကြက်ကလေးတွေကိုအတောင်အောက်မှာတင်သွင်းပြီးပြုစုစောင့်ရှောက်ခြင်းတို့ဂယုဆိုင်ပြီးကြည့်ရှုပါတယ်။ဒါပေမဲ့လူအများကယေရှုရဲ့ဂျင်နာမှုကိုလက်မခံကြပါဘူး။နောက်ပြီးယေရှုကပြောတယ်။တင်တို့နေတဲ့အိမ်ဟာတင်တို့မှာလူစိတ်ငြိမ်လျက်ကြံရစ်တယ်လို့မိန့်တော်မူတယ်။ဒါနဲ့လူတွေကကြောက်ရွံ့လာတာပေါ့။ယေရှုဘာကိုဆိုလိုပါလဲဆိုပြီးတွေးနေကြတဲ့ကွယ်။တချိန်ကတရားစီရရဲ့ပျက်စီးခြင်းကိုတတိပေးဘူးပါတယ်အင်မတန်မှလှပတဲ့တရားစီရဟာအမိုက်ပုံဖြစ်တော်မယ်ဖြစ်နိုင်ပါမလားလို့တွေးတောမိတာပေါ့ကွယ်နောက်ဆုံးယေရှုနဲ့တပည့်တော်၄ယောက်တို့ဟာတရားစီရကနေထွက်ခွာသွားကြတာပေါ့တပည့်တော်တို့ကစိုးရင်တကြီးတရားစီရကိုလှည့်ကြည့်မိကြတဲ့ကွယ်ဘာဖြစ်လို့လဲဆိုတော့စနစ်တကျဆောက်လုပ်ထားတဲ့အဆောက်အဦဖြစ်ပြီးအင်မတန်မှခိုင်မာတာကိုကြီးမားပြီးဖြူဖွေးနေတဲ့ကြောက်တုံးတွေဟာစနစ်တကျအံဝင်ကွင်ကျဆောက်လုပ်ထားတဲ့အတွက်ကြောက်တုံးကြီးတုံးလိုပဲတောင့်တင်းလို့နေတယ်လေအဲ့ဒီအဆောက်အဦကြီးဟာဘယ်လိုလုပ်ပျက်စီးနိုင်ပါမလဲဆိုပြီးတွေးနေကြတဲ့ကွယ်ဒါနဲ့ယေရှုကဝမ်းနည်းစွာနဲ့ဘယ်လိုပြောလိုက်လဲဆိုတော့မှန်ပါတယ်ကြီးမားတဲ့ကြောက်တုံးတွေဖြစ်တယ်မပျက်စီးနိုင်တော့ဘူးလို့ထင်မှာပါပဲဒါပေမဲ့တနေ့မဖြိုးမချပဲကြောက်တစ်ခုပေါ်နောက်တစ်ခုမတီးမနေရပါဘူးဆိုပြီးပြောလိုက်တဲ့ကွယ်နောက်ပြီးယေရှုဟာတပည့်တော်တွေနဲ့တန်လွင်တောင်ပေါ်ကိုသွားကြတယ်တန်လွင်တောင်ပေါ်ကနေတရားစီရက်နဲ့တမြို့လုံးကိုလှမ်းကြည့်မိတာပေါ့ယေရှုဟာအနားယူနေတဲ့အခါမှာတပည့်တော်တွေဖြစ်တဲ့ပေတရု၊ယာကုပ်၊ယောဟန်တို့ကယေရှုပြောခဲ့တဲ့ကိစ္စတွေဟာဘယ်တော့ဖြစ်မှာလဲကိုတော်ကြွလာပြီးဒီကကဘာကုံတဲ့ပုပ္ပနမိတ်ဟာဘယ်နမိတ်ဖြစ်မှာလဲလို့ကျွန်ုပ်တို့သိချင်တဲ့အတွက်ပြောပြပါလို့တောင်းပန်ကြတဲ့ကွယ်ဒါပေမဲ့ယေရုရှလင်မြို့ပျက်စီးမဲ့အချိန်နဲ့ကကဘာကုံဆုံးမဲ့အကြောင်းခွဲခြားပြီးယေရှုကမပြောပါဘူးတကယ်လို့ဖော်ပြရင်တပည့်တော်တွေဟာထိတ်လန့်ကြောက်ရွံ့ကြမှာကိုသိလို့စိုးရိမ်လို့ပေါ့ကွယ်လူတွေထိတ်လန့်ကြောက်ရွံ့မှုဖြစ်မှာယေရှုကမလိုလားပါဘူးနောက်မှယေရှုဟာသူကြွလာမဲ့အကြောင်းကိုသိဖို့ဘာတွေသိထားရမလဲဆိုတာသူ့ရဲ့တပည့်တွေကိုပြောပြတာပေါ့ယေရှုဒုတိယအကြိမ်ကြွလာလို့ရှိရင်ခလေးလေးတယောက်လိုမဟုတ်ဘူးဖျားတဆူလိုလာမယ်ဘုံကြီးတဲ့ဘုံတကူအာနုဘော်ကိုဆောင်းပြီးမိုးတိမ်စီးပြီးတော့ကြွလာမှာကိုလူတွေတွေ့မြင်ကြရမယ်ကောင်းကင်တမန်တွေကလည်းတဘိုးခရမှုန့်ပြီးရွေးချယ်တဲ့လူတွေကိုအရက်လေးမျက်နှာအထက်ဝန်းကျင်မှစုယုံကြပါလိမ့်မယ်ကောင်းကင်တမန်တွေကယေရှုရှင်ရဲ့အမိန့်ကိုနားထောင်ပြီးလူတွေကိုစောင့်ရှောက်ခြင်းနဲ့ကူညီကြမယ်အဲ့ဒီအချိန်မှာသိမ်းဆဲခြင်းခံရတဲ့လူတွေနဲ့ကောင်းကင်တမန်တွေစကားပြောမယ်ယေရှုဟာရှင်ပြန်ထမြောက်ပြီးကောင်းကင်အထက်ကိုတက်ကြွသွားပြီးတဲ့အခါမှာသူ့ရဲ့ကောင်းကင်တမန်ကိုဆေလွတ်ပြီးတပည့်တော်တွေကိုတတိပေးခိုင်းတယ်။ဘယ်လိုတတိပေးခိုင်းသလဲဆိုတော့တင်တို့နဲ့ခွာပြီးကောင်းကင်ကိုတက်ကြွသွားတဲ့ယေရှုဟာတင်တို့ရဲ့အရှိမကောင်းကင်ဘော်ကိုကြွသွားတဲ့ဤသူတဖန်ကြွလာတော်မူလိမ့်မယ်လို့တတိပေးတဲ့ကွယ်ကြွလာတဲ့အခါမှာလည်းပဲဖျားသခင်ဟာကြွေးကြော်မယ်ကောင်းကင်တမန်မင်းအတန်ပေးမယ်ဖျားသခင်ရဲ့တပိုးတော်ကိုမှုန့်မယ်ပြီးတော့ကောင်းကင်ဘုံကနေဆင်းသက်မယ်ဒီအချိန်မှာခရစ်တော်၌သေလွန်တဲ့လူတွေဟာအရင်ဦးဆုံးထမြောက်ကြလိမ့်မယ်အသက်ရှင်ပြီးကြံ့ကျွင်းတဲ့လူတွေဟာအာကာသကောင်းကင်မှာဖျားသခင်စီကိုရောက်ဖို့မိုးဒိန်ဘုံကိုခြိဆောင်ချင်းခံရပြီးတော့ဖျားသခင်နဲ့အတူအစင်မပြတ်နေကြပါလိမ့်မယ်ဒူလေးဒူမလေးတို့ရေသခင်ယေရှုရဲ့တပည့်တူဖြစ်တဲ့ယောဟန်ကဘာပြောလဲသိလားမိုးဒိန်နဲ့တကွကြွလာတော်မူတဲ့အခါမှာတချိန်ကကာရာနီကုန်းမှာယေရှုကိုထိုးဖောက်ညှင်းဆဲတဲ့လူတွေနဲ့တခြားလူတွေမြင်ကြရမယ်လို့ပြောခဲ့တယ်။ယေရှုကိုထိုးဖောက်တဲ့အပြစ်သားတွေကတော့ဘုံရောင်ကြီးနဲ့တည်သွားကြရလိမ့်မယ်။ရွေးချယ်ခြင်းခံရတဲ့တန်ရှင်းသူတွေကြတော့မပုတ်ဆတ်နိုင်တဲ့အသွေးသားနဲ့ပြောင်းလဲပြီးဝမ်းမြောက်ပျော်ရွှင်စွာနဲ့ယေရှုဖျားရဲ့ချီးဆောင်ခြင်းကိုခံကြရပါမယ်။လူတိုင်းဟာပြုံးပျော်ရွှင်ကြမယ်။တခါမှမခံစားရဘူးတဲ့ဝမ်းမြောက်ပျော်ရွှင်ခြင်းဖြစ်လိမ့်မယ်။ ဒါဟာတနေ့ဖြစ်လာမဲ့တကယ်မြင်ကွင်းကိုခံစားကြရမယ်ကွ။ဒူလေးဒူမလေးတို့ရေယေရှုဖျားရှင်ဟာသူ့ကိုယုံကြည်လက်ခံကိုးစားပြီးသူ့တရားကိုလိုက်လျှောက်တဲ့လူတွေကိုအိုနာသေးရေးကင်းပြီးယတနာစိန်ကြောက်စုံလင်တဲ့ကောင်းကင်ဘုံကိုပြန်ခေါ်သွားပြီးအတူတကွထာဝရကာလပတ်လုံးနေထိုင်ဖို့ဒီကဘာကြီးကိုပြန်ကြွလာပါလိမ့်မယ်။ဒါကြောင့်ယေရှုဖျားရှင်နဲ့အတူနေထိုင်နိုင်အောင်စိတ်နှလုံးပြင်ဆင်ပြီးစောင့်မျှော်နိုင်ကြပါစေ။ဒူလေးဒူမလေးများအားလုံးမသားဖွယ်ရာပုံပြင်ကန်တမှာယေရှုပြန်လာမှာသိသလားဆိုတဲ့ပုံပြင်လေးကိုနားတော်တာဆင်းရင်ရွှင်လန်းချမ်းမြေ့ကြပါစေကွယ်။ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိတ်ရတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 106တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနောက်ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာပြတ်ခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ။